မြန်မာနိုင်ငံမှာ COVID-19 ကာယဝဂါဒဏ်ကိုခံရတဲ့အပြင်စစ်တပ်ကပါအာဏာသိမ်းလိုက်တဲ့အတွက်မြန်မာနိုင်ငံရဲ့လူ့ရေးထက်ဝက်လောက်ဟာဆင်းရဲတဲ့နှစ်တဲ့အနေအထားနဲ့ကြုံနေရတယ်လို့ကုလသမဂ္ဂကတောက်ကြံနေမှာသတိပေးလိုက်ပါတယ
်။ And in Myanmar, our colleagues at UN Development Programs tell us that the number of people
မြန်မာနိုင်ငံသားထက်ဝက်လောက်ဖြစ်တဲ့ပြည်သူ25သန်းလောက်ဟာ COVID ကာယဝဂါကြောင့်ရောစစ်တပ်ရဲ့အာဏာသိမ်းတာကြောင့်မှဆင်းရဲဒုက္ခဆက်ရောက်နေတယ်လို့ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP ကသတိပေးလိုက်တယ်လို့ကုလသမဂ္ဂတွင်းရေးမှူးချုပ်အန်တိုနီယိုဂူဒရက်ရဲ့ပြောခွင့်ရ Stephen Dujarric ကရုံးချုပ်သတင်းစာရှင်းလင်းပွဲမှာပြောပါတယ်2021 February စစ်တပ်အာဏာသိမ်းရခြင်းကစပြီးတော့စိန်ခေါ်မှုတွေရှိနေတဲ့ကြားထဲကပဲ UNDP ကအင်အားအ ਨੇ ပါဆုံးဒေသခံတသန်းလောက်ကိုဓာတ်ရအကူအညီတွေပေးနိုင်ခဲ့တယ်လို့လည်းပြောပါတယ်။ပြည်ရင်းအိုးအိမ်ဆန့်ခွာထွက်ပြေးရသူတွေအတွက်အကူအညီတွေကိုပေးခဲ့တာဖြစ်ပြီးတော့ဒီထဲမှာဆန်းသက်ရိတ်ကမဟုတ်တဲ့ပစ္စည်းတွေပြန်တောက်ရရရှိအောင်လုပ်ပေးတာအသေးစားလုပ်ငန်းရှင်လေးတွေအတွက်ငွေကြေးထောက်ပံ့တာဓာတ်မြေဩဇာနဲ့မျိုးစည်တွေပေးတာအထူးသဖြင့်ဥဆောင်ပြီးရုန်းကန်နေရတဲ့အမျိုးသမီးတွေကိုအထောက်အကူတွေပေးခဲ့တာဖြစ်ပြီးတော့လာမယ့်နှစ်နှစ်အတွင်းမှာနောက်ထပ်ဒေသခံ9သန်းကိုဓာတ်ရအကူအညီတွေတိုးမြှင့်ပေးဖို့လှုံ့ဆော်သွားမယ်လို့လည်းပြောပါတယ်။ဒါ့အပြင်လေနဲ့ထွက်ပြေးနေကြတဲ့ကပလီပင်နယ်ပြင်တွေကရွှေဂျာတွေကိုကယ်ဆယ်ဖို့နဲ့အန်ဒီယန်ကင်းအောင်ကန်းကပ်ခွင့်ပေးဖို့ထပ်တလဲလဲတောင်းဆိုနေပေမဲ့ဂရုမစိုက်ကြတာအတွက်ဒုက္ခသည်ကူညီဆောင်ရွက်ဆိုင်ရာ UNHCR ကလည်းအထူးစိတ်ပြေရာကြောင်းပြောပါတယ်။နိုဝင်ဘာလကတည်းကအင်ဒိုနီးရှားကမ်းလွန်မှာရောက်နေတဲ့အမျိုးသမီးနဲ့ကလေးငယ်တွေပါဝင်တဲ့ရိုဟင်ဂျာဒုက္ခသည်200လောက်ကိုတင်ဆောင်လာတဲ့တင်းမော့ဟာအခုချိန်မှာမလကရေလက်ချားတဝက်ရေပြင်ထဲမှာပဲရှိနေစေတော့ဖြစ်ပြီးတော့ဒီထဲမှာတည်ဆုံးသူတွေရှိနေတယ်လို့အသက်မသေးပဲကြံ့နေသူတွေကလည်းအစားအစာနဲ့တောက်ရည်ပြတ်လက်ပြီးမကြမ်းမမာဖြစ်နေကြတယ်ဆိုတဲ့သတင်းတွေကြောင့်သူတို့ကိုကယ်ဆယ်ဖို့အတွက် UNHCR ကထပ်မံပြီးတော့လည်းပန်ကြားလိုက်ပါတယ်။